တက်တန်းထက်တူဖို့ရှိရဲ့မြေဒီနာစီဝါရေးဆောင်အကောင့်တွေပေါ်ဆောင်ရွက်ရေးသဘောတူညီမှုအစဉ်အဆက်မှာပွင့်လင်းမြင့်တောင်မှုအားနည်းနေရလို့ရပ်ဘက်အဖွဲ့ကြီးကထောက်ပြနေရဆိုတဲ့သတင်းကိုပြောပြမှာပါကျွန်တော်ကတော့ဇော်ထက်ပါတရုတ်ယူနန်ထိန်ချုံဟိန်ယွန်ကုမ္ပဏီနဲ့ကချင်အစိုးရပူးပေါင်းပြီးဧက4,800ရှိရဲ့မြေကြီးနားစီးပွားရေးဆောင်အကောင့်တွေဖော်ဖို့2019ဩဂုတ်လ10ရက်မှာနားလည်မှုစာချုပ်လွှာရေးထုတ်ခဲ့ရာမကြခင်တက်တန်းကုံတော်မှာပါတဘာဝပတ်ဝန်းကျင်ထိခိုက်မှုမြေယာဆုံးရှုံးမှုတွေနဲ့အငင်းပွားနေတဲ့ဒီစီမံကိန်းကိုစာချုပ်သဘောအရမကြခင်တက်တန်းထပ်ထိုးဖို့ရှိပါတယ်ကချင်ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးဝေလင်းကအခုလိုပြောပြပါတယ်
အမောင်ကတော့လည်းပါတာပေါ့လုပ်ငန်းဆောင်ရွက်မှုအကောင့်တွေမပေါ်နိုင်ဒီကင်ဒီအမောင်ကတက်ကုန်ဆောင်ရွက်ခြင်းနဲ့ပြီးတော့အတန်းတူခွင့်ပေါ့နော်ဒါပေမဲ့ဒီအချိန်ကြီးရတော့ကျွန်တော်တို့ process တွေကအများကြီးကျန်သွားပြီလေဒီမီးစရှင်းပြီဆိုတော့မှကျွန်တော်တို့တမန်ရုံးရဲ့တာကျန်တဲ့အကြီးကျွန်တော်တို့ပုံပွင့်နေတဲ့ဆရာမင်းသားနဲ့ကျွန်တော်တို့တင်တာဟောမဲ့အပိုင်းကြီးကျန်မယ်အမိုက်ရှိရဲ့အမှုရဲ့ရအောင်နဲ့တင်ကြဖို့လိုတယ်ဆိုတော့အချိန်ကလိုပါသေးတယ်ခင်ဗျာ
အစိုးရပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုတွေကိုလေ့လာဆောင်ကြည့်နေရဲ့တန်တီအဖွဲ့ကဒီကနေ့မီဒီယာပြုစုံပွဲတစ်ခုလုပ်ပြီးဒီစီမံကိန်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုပြောပြခဲ့ပါတယ်။တရုတ်ယူနန်ထိန်ချုံကုမ္ပဏီရဲ့တိကျရဲ့စည်ရင်းစရာမရှိရာစီမံကိန်းငွေကြေးဖွဲ့စည်းပုံမရှိရာဒါတွေကိုတန်တီအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဦးခိုင်ဝင်းကထောက်ပြခဲ့ပါတယ
်။ MOU လက်မှတ်ထိုးတာမီဒီယာမှာသွားပြီးတော့ဝင်ကြီးနဲ့စီမံဘဏ္ဍာဝန်ကြီးအရင်ဝင်ကြီးပေါ့နောက်ကုကျော်ဝင်နဲ့တွေ့တဲ့အခါကချင်ပြည်နယ်အစိုးရနဲ့တွေ့တဲ့အခါမျိုးပဲတွေ့တယ်။သူ့ရဲ့နော် website ဘာညာကောင်းကောင်းကျွန်တော်တို့မတွေ့ရအောင်ဖြစ်သူတို့မှဘလိုမျိုးအရေးချင်းရှိတယ်လဲเนาะ developer လုပ်နိုင်တဲ့အရေးချင်းရှိတယ်လားဆိုတဲ့အားလေးကိုကျွန်တော်တို့စိုးရိမ်ပူပါစရာရှိ
အခုတချိန်တက်တန်းထပ်တိုးရင်တော့ကုမ္ပဏီဘက်ကအသေးစိတ်အချက်အလက်တွေကိုတင်ပြလာနိုင်ရည်ရှိရလို့လဲခန့်မှန်းနေရရှိပါတယ်မြန်မာအစိုးရကအစိုးပြုရဲ့စီမံကိန်းမဟုတ်ပဲတရုတ်ကုမ္ပဏီဘက်ကကန့်လန့်ထားတဲ့စီမံကိန်းဖြစ်လို့ဒီအပေါ်မှာလည်းအစိုးရကလေလာဆောင်ကြည့်ဖို့ရပ်ပတ်အဖွဲ့ကအကြံပြုကြပါတယ်။မြေယာသိမ်းမှုကိစ္စတွေလည်းဖြစ်လာနိုင်တဲ့အပေါ်မှာလည်းဒေသခံတွေကထောက်ပြကြပါတယ်။စီမံကိန်းကပြန်ရမယ့်အကျိုးအမြတ်တရုတ်လူသားတွေအများပြတင်သွင်းလာနိုင်မှုတရားမဝင်လုပ်ငန်းတွေတွင်ကျယ်လာနိုင်တာကိုလည်းရပ်ပတ်အဖွဲ့ကထောက်ပြနေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ခဲ့ရပါ